စစ်ဗိုလ်ချုပ်ဟောင်းနေဦးဆောင်ဖွဲ့စည်းထားတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဒုတိယအကြိမ်မြောက်ပါတီညီလာခံမှာခေါင်းဆောင်အတစ်တင်နဲ့အစားထိုးပြီးတော့ခန့်လိုက်တာဟာပါတီရင်းပြည်ပြောင်းလဲရေးလုပ်နေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့အရင်စစ်အာဏာရှင်ဗိုလ်ချုပ်မှုကြီးဟောင်းတန်းရွှေထူထောင်ခဲ့တဲ့အဖွဲ့စည်းဟာစစ်တပ 25ရက်နေ့အထိ9ရက်တာကျင်းပနေတဲ့ပါတီညီလာခံမှာတော့ဥက္ကဋ္ဌဦးသိန်းစိန်အပါအဝင်အရင်ဗဟိုကော်မတီဝင်တွေအားလုံးရဲ့နေရာမှာလူအစ်စ်တွေနဲ့မနေ့ကအစားထိုးရွေးချယ်ခန့်အပ်ခဲ့ပါတယ်။လက်ရှိပါတီဥက္ကဋ္ဌအစ်စ်ဖြစ်လာတဲ့ဘုံမှုကျုံဟောင်းဦးတန်းထင်းနဲ့ပတ်သက်လို့အမေရိကန်အခြေစိုက်မြမစီရီလေးလာသုံးသက်နေသူဘုံမှုဟောင်းဦးအောင်လင်းတို့ကအခုလို VOE ကိုပြောပါတယ်
။ဘုတုတန်းထင်းကစစ်တပ်ကသူအပတ်စဉ်18ကကျွန်တော်တို့ဆင်းပါတယ်။သူကမာသလာခေတုံးကဟိုကဝေးဝင်ကြီးလှုပ်သွားတဲ့ဘုတုကြီးသူရကျော်တင်ရဲ့ကိုရေးရာရှိတာဝန်ကိုတန်းဆောင်ခဲ့ပါတယ်။သူ့ရဲ့တင်ချတဲ့အခုပတ်မရတာဖြစ်တာကတော့ကျွန်တော်တို့2001 2002လောက်မှာဘုတုကြီးနေဝင်ရဲ့မြေဒီနေဝင်တို့ကျော်နေဝင်တို့ဇွဲနေဝင်တို့ကိစ္စသူတို့ဒီနိုင်ငံတော်အာဏာသိမ်းတဲ့ကိစ္စမှာဖော်ကောင်းလုပ်လိုက်တာကဘုတုတန်းတေးပေါ့လေအဲ့ချိန်တော့တမန်ခုံခုံတမန်မှုပါသူကသတင်းပေါက်ကြားသွားပြီးတော့ကျန်တဲ့ဒီရဲချုပ်ဦးစိုးဝင်းတို့နေတဲ့ဘုတုမြစ်ဆွေတို့ကအကင်းမင်းခံနေနေတာမျိုးရှိခဲ့ပါတယ်ဒီဘုတုတန်းတေးကဘုတုကြီးကျော်တင်နဲ့ပတ်သက်ပြီးတော့ဘုတုကြီးနေဝင်ရဲ့မြေတွေနဲ့ဟိုနီးစပ်မှုပေါ့လေရှိခဲ့ပါတယ်အဲ့ဒီကမှာဒီအင်းနေဝင်းတို့ကျော်နေဝင်းတို့အဖွဲ့တွေကဘုတုတန်းတေးကိုသွားပြီးတော့မှတိုင်ပင်ရဲ့လို့ကျွန်တော်သိရပါတယ်အဲ့ဒီကမှာဘုတုတန်းတေးရတယ်လို့တောင်းချက်ပေါ့လေဘုတုကြီးမောင်အေးတို့ကိုတရင်ပို့ပြီးတော့မှဒီမှုဖြစ်ဖြစ်ပြီးတော့ဒီနောက်ဆုံးဖွဲ့ဖန်ခံနေနေတာမျိုးရှိတယ်လို့ကျွန်တော်သိရပါတယ်ခင်ဗျာ
ကျက်ခိုင်ဖွံ့ဖြိုးရေးပါတီခေါင်းဆောင်အပြောင်းအလဲဖြစ်စဉ်ကိုကြည့်ပြီးလက်ရှိကာကွယ်ဦးစီးချုပ်ဘုတုမှုကြီးမင်းအောင်လှိုင်တို့ဘက်ကနိုင်ငံရေးတဲ့ဆက်လက်ပါဝင်ဖို့ကြိုးပြီးပြင်ဆင်တဲ့သဘောမျိုးဖြစ်နိုင်သလားဆိုတဲ့မိကွန်းအပေါ်မှာတော့
ကျွန်တော်သုံးသပ်ချက်ရတော့ဒီဘုတုကိုကြီးမင်းအောင်လှိုင်တို့နဲ့လက်ရှိဒီဘုတုတန်းတေတို့ဟာကျွန်တော်စစ်တပ်ကတုန်းကတော့အနော်တာတပ်ခွဲတစ်ခွဲရပါသူအထက်အောက်သူတို့နေခဲ့ကြတဲ့ပုံကိုယ်တွေပါကျွန်တော်အမြင်ပြောရရင်တော့ဘုတုကြီးမင်းအောင်လှိုင်ကတော့ဒီပါတီဘက်ကိုကူပြီးတော့မှပါတီဥက္ကဋ္ဌလိုပါလို့လုပ်ဖို့တော့အခြေအနေမရှိဘူးဒါပေမဲ့တိုးတော့အခြေအနေရပေါ့လေကလေးများဒီတော့တကယ်ကိုဆိုရင်ပါတီရည်ပေါ်များအနေရခဲ့ရင်သမရလူရောရောရွေးနိုင်တာပေါ့ဒါဒါဒီသဘောလေးတော့ရှိပါတယ်ဒီတော့ဒီကိုတို့ကြီးမင်းအွန်လိုင်းနေနေရတော့ဒီနိုင်ငံရေးဘက်ကိုသွားဖို့အတွက်ကတော့တော်တော်လေးဝေးတော့ပါပြီအခုချိန်အခုခါမှာကျွန်တော်မြင်တော့ကြောက်ရရင်တော့တန့်တဲ့ဒီနိုင်ငံရေးကိစ္စနဲ့ကတော့သူတို့ကွာတယ်လို့များကွာအောင်လုပ်နေတယ်အနေအထားမျိုးတော့ရှိတယ်သို့တော့ကြံ့ကြိုက်မှုတွေပါတီဒီဒါပေမဲ့မူလတရှိတီတော်ခဲ့တဲ့ပါတီဖြစ်တဲ့ကြောင့်မို့တက်ကတော့ကြောတော်နောက်ကပြေးမှာတော့အသေးစားဖြစ်ပါလိမ့်ခင
်ဗျ။ကျက်ကိုင်ဖွံ့ဖြိုးရေးပါတီရဲ့ဒုဥက္ကဋ္ဌနဲ့အထွေထွေတွေးမှုတွေဖြင့်စစ်ဖက်အရာရှိဟောင်းတွေဖြစ်တဲ့ဦးမြတ်ဟိန်းနဲ့ဦးတက်နိုင်ဝင်းတို့ကိုမနေ့ကပါတီညီလာခံမှာရွေးချယ်တင်မြှောက်ခဲ့ကြပါတယ်။အခုလိုခေါင်းဆောင်တစ်တွေအဖြစ်ရွေးချယ်ခန့်အပ်ခံရသူတွေနဲ့ပတ်သက်လို့ဦးအောင်နင်းထွေးရဲ့အမြင်ကတော
့ကျွန်တော်အမြင်ပြောရရင်တော့ပေါ့လေဟိုဒါကိုတန်းသေးလို့ကိုညာရင်းတို့ဟာကျွန်တော်တို့ထထပဲ့နဲ့ရှိခဲ့တဲ့ပုံကိုယ်တွေမဟုတ်တဲ့နေသားမျိုးရှိပါတယ်အလားတူပါပဲဒီကိုတန်းနိုင်ဝင်းတို့လည်းဒီတက်မတော်မှာတော့တင်ပေါ်ကြကြတဲ့လူတွေတော့မဟုတ်ပါဘူးဒါပေမဲ့အမိန်တာကမှုတော့အပြည့်အဝရှိတဲ့ပုံကိုယ်တွေပါသူတက်မတော်ကိုပဲသူတို့အားကိုးရနိုင်တယ်ဟိုတက်မတော်ရဲ့ကြောတော်နောက်ကောင်ပဲယူရနိုင်တဲ့ပါတီတော်မျိုးကျွန်တော်တို့ဖြစ်ပါလိမ့်မယ်ခင်ဗျ
အရင်ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့တမနာဟောင်းဦးသိန်းစိန်ဦးထေဦးဦးခင်အောင်မြင့်စတဲ့စုစုပေါင်း9ဦးကိုတော့ပါတီဗဟိုနာယကအဖွဲ့ဝင်တွေဖြစ်ခန့်အပ်ခဲ့ပါတယ်။အဲ့ဒီနာယကအဖွဲ့ဟာပါတီကိုဆက်လက်ထိန်းចောင်းသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေဘက်ကပြောပါတယ်။ဒါအပြင်ချက်ကိုင်ဖွံ့ဖြိုးရေးပါတီအနေနဲ့လည်း2019စံပိုင်းမှာကျင်းပဖို့ရှိတဲ့ကြားပြရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်ရှင်။